ဂါဇာကမ်းမြောင်နဲ့အီဂျစ်နိုင်ငံသားကရာဖာနေဇက်ဂါဇာဘက်အချမ်းကိုအစ္စရေးစစ်တပ်ကသိမ်းပိုက်လိုက်နိုင်ပြီလို့ဒီကနေ့ပဲပြောလိုက်ပါတယ်။တောင်းနေချီတဲ့ပါလက်စတိုင်းဒေသခံတွေကိုအဲ့ဒီဒေသကနေထွက်ခွာဖို့အမိန့်ထုတ်ထားပြီးတော့နောက်တနေ့မှာပဲလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလုပ်ခဲ့တာလည်းဖြစ်ပါတယ်။ဟာမတ်စ်တွေကိုချိန်မုံဖို့ရာဖာမြို့ကိုထိုးစစ်ဆင်ဖို့လိုအပ်တယ်လို့အစ္စရေးရာရှိတွေကရက်သက်တပတ်တွေအတွင်းပြောကြားပြီးတဲ့နောက်အခုလိုရာဖာဒေသအပေါ်စစ်ဆင်ရေးလှုပ်ဆောင်ခဲ့တာပါ။ပါလက်စတိုင်းအရက်သားတွေနဲ့ပြည့်နှက်နေတဲ့အဲ့ဒီဒေသတစ်ဝိုက်မှာထိုးစစ်ဆင်တာဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးတစ်ခုကိုဖန်တီးနေတာလို့အမေရိကန်ကုလသမဂ္ဂနဲ့တခြားသက်ဆိုင်ရာတွေကသတိပေးထားပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကလည်းအရက်သားတွေအသေးပြောက်ပိုများလာမှာကိုစိုးရိမ်မိတယ်လို့ပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူလင်ဂျီယန်းကလည်းနိုင်ငံတကာအတိုက်အဝန်းရဲ့ဆန္ဒနဲ့ထက်တူတရုတ်နိုင်ငံအနေနဲ့လည်းဂါဇာကမ်းမြောင်ဒေသမှာပိုမိုဆိုးဝါးလာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးအန္တရာယ်တွေကိုရှောင်ရှားနိုင်ဖို့အတွက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အစ္စရေးနိုင်ငံကိုတောင်းဆိုထားပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးကတော့အဲ့ဒီဒေသမှာတိုက်ခိုက်မှုတွေဟာဟာမတ်စ်တွေကိုဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်ပေးရေးအပါအဝင်ဟာမတ်စ်တွေကိုအမြင့်ပြတ်ချေမှုန်းဖို့အတွက်သာရည်ရွယ်တယ်လို့လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်။